အမေရိကန်သမ္မတဘုရှ်နဲ့မိခင်မှာပွဲတခုကျင်းပတယ်ပြီးတဲ့အခါကျတော့အမေရိကန်နိုင်ငံသားဝန်ကြီးဌာနရဲ့ USAID ကပုဂ္ဂိုလ်တွေနဲ့ကပြစ်ဆုံပွဲပေါ့နော်ဆွေးနွေးပွဲသဘောရဲ့နေ့ပိုင်းမှာကျင်းပတယ်ဆိုတော့အဲ့ဒီမှာဗမာနိုင်ငံက activist တွေ citizen journalist တွေ bloggers တွေကြေကူစားပေါ့ဒီသူတို့တွေကမလာနိုင်ဘူးပြည်ကျွန်တော်တို့ဒီ internet media တခုဖြစ်တဲ့မိုးမခနေပြီးတော့ကျွန်တော်ကနေပြီးတော့သူတို့ကိုစားသွားပြီးတော့စကားပြောရတာပေါ့နော်ဘဝပြည့်အချိန်ကြီးတွေကိုတင်ပြရတာပေါ့အဲ့ဒါပါပဲ
ကိုမောင်ရက်ကဘာတွေပြောခဲ့ရလဲရှင်ဘာတွေတင်ပြခဲ့ပါလဲ
ကျွန်တော်ကတော့အခုဒီကမ္ဘာနိုင်ငံပြည်ကလူပြည်နည်း60ချင်းပါနေချိန်မှာဗမာပြည်ကတော့ထောင်ဒဏ်နည်း60ဆိုပြီးတော့လူတွေကိုထောင်ချတယ်လူပြည်နဲ့ပတ်သက်ပြီးတော့အဲ့လိုမျိုးဖြစ်နေတဲ့ကြောင့်ဒီတစ်ပို့ပြီးတော့အားကောင်းတဲ့အရေးယူဆမှုတွေဆက်ပြီးဆောင်ရွက်ဖို့နောက်နိုင်ငံတကာကလည်းရှိရောက်တဲ့လက်တွေ့ကျတဲ့အရေးယူမှုတွေဆောင်ရွက်ပြီးတော့ဆရာနာရှင်အစိုးရကိုအရေးယူဖို့အဲ့အားဒီကျွန်တော်ကပြောခဲ့ပါလားခင်ဗျ
အမင်းပါဆရာကြီးကောက်ွယ်ဆောက်ရှောက်ရေးအဖွဲ့ကမကြခင်ကထုတ်ပြန်တဲ့အစီရင်ခံစာမှာဘလော့ဂါတွေလို့တဲ့ဖိနှိပ်တဲ့နေရာမှာပေါ့လေမြန်မာနိုင်ငံကတတိယအဆိုးဆုံးနိုင်ငံလို့ပြောတယ်တကယ်တမ်းပြောရလို့ရှိရင်တခြားနိုင်ငံတွေလေတရုတ်တို့ဘယ်လာရုဆိုနေစာလို့ရှိရင်ဗမာနိုင်ငံမှာဘလော့ဂါ၃နဲ့ဥယျာဉ်နည်းသေးတာပေါ့နော်တကယ်လို့တခြားနိုင်ငံတွေလို့အင်တာနက်သုံးနိုင်တဲ့ဥယျာဉ်ဘလော့ဂါရင်းနိုင်တဲ့ဥယျာဉ်အချို့အစားအတိုင်းရှိလို့ရှိရင်မြန်မာနိုင်ငံကဘလော့ဂါတွေအေးအယူခံနိုင်ရတဲ့နှုံးကဘယ်လိုများရှိမယ်လို့ခံမမိပါလဲရှင်
အခုလက်ရှိပြောရတဲ့ electronic act ပေါ့နော်အဲ့ဒီ act ဥပဒေကဒီနိုင်ငံတော်ရဲ့လုံခြုံရေးနဲ့နိုင်ငံတော်ရဲ့အမျိုးသားရေးကိုထိခိုက်တဲ့အမှုကိစ္စမှလည်းများကို2015နှစ်ပေါ့လေဆွေးချပြီးရေးယူမယ်လို့ပြောထားတဲ့ဥပဒေရှိနေတယ်မြတ်။နောက်ဒီဆက်ရတဲ့အစိုးရကလည်းဒီလူခွေကိစ္စတွေကိုအများနဲ့နိုင်ငံကြီးရေးယူနေတယ်မြတ်ကတော့ internet တိုးတာလေလူတွေတိုးတိုးတာလေဒီလူတွေကလည်းတိုးပြီးတော့ရေးယူခံရမှာပဲ။အဲ့ဒါကြောင့်ကမ္ဘာနိုင်ငံတည်ရသောဒီပြည်သူပြည်သားတွေရောအလုံးဝိုင်းဝန်းကာဗယ်ဆောက်ရှိပြီးတော့ပေါ့နော်ဝိုင်းလုပ်ကြဖို့လိုတာပေါ့အဲ့လိုပြောချင်ပါတယ်